အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကနိုင်ငံတကာအကူအညီပေးရေးအစီအစဉ်တွေဆိုင်းငံ့လိုက်တာကြောင့်မြန်မာသတင်းမီဒီယာလုပ်ငန်းတွေမှာထိခိုက်မှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ရဲ့အထောက်အပံ့ရရှိထားကြတဲ့တီးခြားလွတ်လပ်တဲ့သတင်းလုပ်ငန်းတွေမှာအကူအညီတွေဆက်မရတော့ဘူးဆိုရင်ထိခိုက်နေတာမှုတွေကြီးမားနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။အမေရိကန်အကူအညီဆိုင်းငံ့မှုကြောင့်ရိုက်ခတ်လာနိုင်ခြင်းအပေါ်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဇော်မိုးကျော်ကပြောပြပေးပါရှင်။
အမေရိကန်ရဲ့နိုင်ငံရပ်ခြားကိုအကူအညီပေးနေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအားလုံးနီးပါးအတွက်အသုံးစရိတ်တွေကိုပြန်လည်သုံးသပ်မှာဖြစ်တာကြောင့်အဲ့ဒီစီမံကိန်းတွေအတွက်ထောက်ပံ့ပေးမှုကိုရပ်ပေါင်း90ဆိုင်းငံ့ထားလိုက်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ထောက်ပံ့မှုကိုရယူနေရတဲ့သတင်းမီဒီယာလုပ်ငန်းတွေ၊ပညာရေး၊ကျန်းမာရေး၊လူသားချင်းစာနာမှုဆိုင်ရာနဲ့ဒုက္ခသည်အကူအညီပေးရေးလုပ်ငန်းတွေအတွက်ထောက်ပံ့ငွေတွေလည်းဆိုင်းငံ့ထားခံရတဲ့အထည်ပါဝင်ပါတယ်။ဒါကြောင့်အမေရိကန်အစိုးရကထောက်ပံ့တဲ့အကူအညီတွေပေါ်မှီခိုရပ်တည်နေရတဲ့မြန်မာသတင်းမီဒီယာလုပ်ငန်းတွေအတွက်ဆက်လက်လက်ပတ်နိုင်ဖို့ကြီးမားတဲ့အခက်အခဲဖြစ်လာပါတယ်။လွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့မြစ်ဇမသတင်းဌာနဟာဆိုရင်လည်းအထောက်အပံ့တွေချက်ချင်းရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်း USAID ရဲ့အကူအညီတွေတဆင့်ခံပေးနေတဲ့ Inter News ကအကြောင်းကြားခဲ့ပါတယ်။အလားတူအခက်အခဲကြုံနေရတဲ့အထက်မှာ Western News သတင်းဌာနလည်းပါဝင်ပါတယ်။ Western News သတင်းဌာနတည်ထောင်သူတဦးလည်းဖြစ် Editor ချုပ်တဦးလည်းဖြစ်တဲ့ဦးဝနခွာညိုကတော့ American အစိုးရရဲ့အကူအညီပေးမှုတွေဆိုင်းငံ့လိုက်တာကမြန်မာသတင်းမီဒီယာဖွံ့ဖြိုးမှုသတင်းလွတ်လပ်ခွင့်သတင်းသိပ္ပံခွင့်တွေကိုအကြီးအကျယ်ထိခိုက်စေတယ်လို့ VOA ကိုပြောပါတယ်
။သူတွေကတော့ကျွန်တော်တို့ Agency Media တွေအလေးအနက်ဖြစ်နေတဲ့မီဒီယာတွေတော်တော်များများဆိုလို့ရှိရင်တော်တော်လေးကိုကျွန်တော်တို့ရက်ပြရဖို့အတွက်အနေနဲ့ခက်ခဲသွားတာဒီဘုမရက်ခက်မှုကဘာဖြစ်လာလဲဆိုတော့ဒီဝန်ထမ်းရှိတဲ့ဝန်ထမ်းတွေချုပ်ချရတာတို့ပြီးတော့ကျွန်တော်တို့ဒီ2025ဆွေးထားတဲ့ပလန်တွေကိုတော်တော်ချုပ်ချရတယ်မျိုးပုံစံမျိုးအဲ့လိုဖြစ်လာတယ်ပေါ့နော်အရန်ကို NDA ကြီးလာတဲ့အနေအထားဖြစ်လာနေပြည်တော်သတင်းထုတ်တွေကျွန်တော်ဆက်မခံနိုင်တော့ဘူးဝန်ထမ်းတွေစတက်တွေတို့မထားနိုင်တော့ဘူးတက်မှတ်ထားတဲ့ကျွန်တော်အရေးအတွက်အရေးချင်းအခြေအတွက်တွေကိုကျွန်တော်တို့ဒီသက်မှတ်ကာလမှာမထားနိုင်ဘူးဆိုလို့ရှိရင်နောက်ဆက်တွဲအကျိုးအနေနဲ့ဒီအမေဘာမှာလူကွင်းချိုးဖောက်မှုတွေဒီစစ်ကောင်စီကဖြစ်ပြီးတခြားလက်နက်ကိုင်ဟိုဖွဲ့တွေကဖြစ်ပြီးမီဒီယာသမားအနေနဲ့ဒါတွေပိုပြောက်ခွင့်မရဘူးပိုပြောက်လို့မရဘူးဆိုလို့ရှိရင်ဆိုရှယ်မှုတွေကပြည်သူလူထုတွေကိုပိုပြီးရိုက်ခတ်လာနေတာပေါ့နော်အထူးသဖြင့်ကတော့ကျွန်တော်တို့တင်းသိပိုင်ခွင့်ဆိုလို့ရှိရင်ဒီဘုံမှာကျွန်တော်ပိုပြီးကိုဆိုရှယ်နေနာမှုတွေပိုဖြစ်လာမယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်မိတာပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမီဒီယာတော်တော်များများကိုပိတ်ပင်တာဖမ်းဆီးထောင်ချတာတွေကြောင့်ပြည်တွင်းသတင်းမီဒီယာအတော်များများထိုင်းနေဆက်ကိုရွှေ့ပြောင်းပြီးလုပ်ငန်းတွေဆက်လက်လုပ်ကိုင်ခဲ့ရပါတယ်။သတင်းလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့နိုင်ငံတကာအကူအညီတွေနဲ့နေဆက်ဒေသတွေမှာရသလိုပြန်လည်ရပ်တည်ရတဲ့အကြောင်းသတင်းသမားတွေကပြောပါတယ်။ Delta New Agency ကိုတည်ထောင်သူလည်းဖြစ် Editor ချုပ်တူလည်းဖြစ်တဲ့ကိုဆိုးရကတော့ဒီအခြေအနေကလက်ရှိအခက်အခဲတွေကြားရည်တည်နေရတဲ့သတင်းမီဒီယာလောကကိုအာရော့စေတယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့တွေအာဏာသိမ်းပြီးရဲ့ကခုနကသတင်းမီဒီယာတွေရဲ့ဟိုရည်တည်ချက်ပေါ့နော် independent ဖြစ်မှုတွေနောက်ပြီးကျတော့ခုနကဝင်ငွေတွေကအကုန်လုံးကဒီဥရောပနဲ့အမေရိကန်အစီအစဉ်အောက်ပိုင်းနေပဲကျွန်တော်တို့တွေကလုံးလုံးရှင်းဆက်နေရတယ်ညာတော့ပြည်နေပါပဲညာတော့ပြည်နေပါပဲအဲ့တော့ခုနကအဲ့ grand နေတဲ့မှာလဲ American grand က50ရာခိုင်နှုန်းအနည်းဆုံး50ရာခိုင်နှုန်းရှိတယ်လို့ကျွန်တော်တို့ကဟိုကြည့်ရတာပေါ့နော်အဲ့တော့ဆိုတော့ဟိုတော်တော်တော့တက်ရောက်မှုကကြည့်သွားမှာအဲ့တော့ဟိုဘာဘာလေးခဏလေးဆိုတော့မီဒီယာအသေးကလည်းအသေးလေးရောက်မထောင်းလာဘူးဆိုပေမဲ့လည်းဟိုရက်သွားတာမျိုးဖြစ်နိုင်လို့မီဒီယာအကြီးတွေဆိုလဲရှစ်ဆက်ရက်ဒီကိုခက်ခဲသွားနိုင်တာပေါ့နော်
စစ်တပ်ကအာဏာသိမ်းလိုက်တဲ့2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမြန်မာနိုင်ငံမှာဒီကနေ့အထိဖမ်းဆီးထိန်းသိမ်းထောင်ချခံထားရသူသတင်းသမားစုစုပေါင်း200ကျော်အထိရှိပြီးအဲ့ဒီအထက်ကတချို့ပြန်လွတ်လာခဲ့ပေမဲ့လက်ရှိအချိန်အထိအချင်းတောင်အသီးသီးမှာထောင်ချခံထားရသူ50လောက်အထိရှိနေသေးတယ်လို့လွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပိတ်သိမ်းခံရတဲ့သတင်းဌာနအခု20နီးပါးရှိခဲ့ပါတယ်မြမသတင်းမီဒီယာကောင်စီဦးတိုးစော်လက်ကတော့အခုလိုအခုအညီတွေရပ်ဆိုင်းလိုက်မယ်ဆိုရင်စစ်မှန်တဲ့မီဒီယာတော်တော်များများယက်တည်နိုင်ဖို့ခက်ခဲတဲ့အထီးဖြစ်လာမယ်လို့ပြောဆိုပါတယ
် USA ကတော့ one of the main contributor တွေမှာပါတယ်ဗျမီဒီယာလက်လက်တဲ့မီဒီယာတွေရဲ့မီဒီယာအလုပ်လုပ်နိုင်ဖို့အတွက်ထောက်ပံ့ပေးတာအဲ့ဒါတွေကနေချင်းညချင်းရုပ်ရည်ကြီးကောက်ကန်ငင်ကဖြစ်သွားတော့အဲ့ရဲ့တဲ့ရောက်မှာတော်တော်ကြီးပါတယ်သူတို့ပြင်တော့မြန်မာပြည်ရဲ့ဒီမိုကရေစီရေးဒါမဟုတ်လဲမြန်မာပြည်ဘာဖြစ်နေလဲဆိုတာသိအောင်မြန်မာပြည်သူတွေနဲ့တကဘာလုံးပြောနေတဲ့ ဒီ messenger တွေပေါ့အဲ့ channel တွေကအချိန်တစ်ခုအတွင်းအချိန်တိုးအတွင်းမှာတော့တော်တော်လေးဟိုရိုက်ချက်ပြင်းတယ်ပေါ့ဗျာထိခိုက်မှုရှိပါတယ်တချို့ media outlet တွေဆိုဆက်ပြီးတော့သွားနိုင်ဖို့တော့မနေဘူးမနေဘူးရက်တီဖို့တော့မှမနေဘူးစူးစမ်းပါလိမ့်မယ်နောက်တစ်ခါဟိုအနည်းသေးရင်တော့ media စက်တိုင်းတစ်ခုလုံးအတွက်တော်တော်ကြီးမားတဲ့ရိုက်ချက်မှုရှိပါတယ်လို့ပဲပြောပြရစီဗျာ
အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာပြည်ပနိုင်ငံတွေကိုဖွံ့ဖြိုးရေးအကူအညီအများဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။ Israel နဲ့ Egypt အတွက်ပေးနေတဲ့စီးရေးအကူအညီကလွဲလို့လက်ရှိပေးနေတဲ့အထောက်အပံ့အကူအညီအားလုံးနဲ့နောက်ထပ်ပေးမယ့်အကူအညီအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းပြီးခဲ့တဲ့နေ့ကကြေညာခဲ့ပါတယ်။အကူအညီတွေကိုဆိုင်းငံ့လိုက်တဲ့အထက်အသက်ခံနိုင်မဲ့အရေးပေါ်စာနာမှုဆိုင်ရာအကူအညီတွေမပါဝင်ကြောင်းနိုင်ငံခြားရေးဝန်ကြီးမက္ခရိုရိုဘီယိုကပြောဆိုခဲ့ပြီးအရေးပေါ်အကူအညီဆိုတဲ့အထက်အသက်ကယ်တင်နိုင်မဲ့ဆေးဝါးကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာနေထိုင်စရာပေးထားပြီးသားအကူအညီတွေရုံသုံးပစ္စည်းတွေဝန်တန်းလစာနဲ့အကူအညီတွေကိုပို့ပေးရေးအတွက်လိုအပ်တဲ့သယူပို့ဆောင်ကားတွေမပါဝင်ဘူးလို့ပြောဆိုထားပါတယ်။ဘာပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကျန်းမာရေးပညာရေးနဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုအပေါ်သက်ရောက်ထိခိုက်လာနိုင်ပွဲရှိနေပြီးသတင်းမီဒီယာဘိုင်းကိုထိခိုက်တာကဒီမိုကရေစီအရေးနဲ့သတင်းလွတ်လပ်ခွင့်စံချိန်စံညွှန်းတွေကိုပါထိခိုက်လာနိုင်တယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။